ကဘာမကျေတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိတ်လင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်ကြခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှာကဘာမကျေတွေ နှစ်စုဝေးဆုံးဖြတ်တဲ့စနစ်ရှိရမယ်သုံးဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေရှိရမယ်လေးလွတ်လပ်တဲ့သတင်းမီဒီယာတွေရှိရမယ်ငါလွတ်လပ်တဲ့အသင်းဖွဲ့တွေရှိရမယ်ဆိုတဲ့အကြောင်းကိုလူတိုင်းအလွယ်တကူနားလည်နိုင်ဖို့ကြိုးစားပြီးအပိုင်းလိုက်ကျွန်တော်တင်ပြခဲ့ပါတယ်ဒီတင်ပြချက်ဒီနဲ့ပတ်သက်လို့မရှင်းလင်းတဲ့အကြောင်းအရာတွေပြန်လည်ဆွေးနွေးရမယ့်အကြောင်းအရာတွေဖြစ်ရမယ့်အကြောင်းအရာတွေကိုကျွန်တော်ဖိတ်ခေါ်လေးရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့ပြည်သက်အများစုဟာကျေးလည်နေပြည်သူတွေဖြစ်နေလို့ပါပဲ။ကဘာမကြီးမြန်မာပြည်ဆောင်းမအနှစ်ချုပ်ကိုကျွန်တော်ရေးစဉ်ကအချင်းတော်နဲ့မှဖြစ်ပြီးရေးပိသားဆောင်းမတွေကိုရစွတ်အချင်းသားလေးတွေကိုဖတ်ပြလေးရှိပါတယ်။သူတို့စိတ်ထဲမှာနားလည်တယ်လို့ယူဆတဲ့ဝေါ်ဟာရတွေကိုပဲအတက်နိုင်ဆုံးအသုံးပြုခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ကိုယ်နိုင်ငံကိုဘယ်လိုစနစ်ဘယ်လိုအခြေခံတွေတည်ဆောက်ထားသလဲဆိုတာပြည်သူတယောက်ချင်းစီကသဘောတရားလောက်နားလည်ရင်ပဲအဲ့ဒီအဆောက်အဦဟာအတော်ခိုင်မာမယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးဖြင့်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံတွေနဲ့လက်လော့ဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုပေါင်းစပ်ပြီးအကောင်းဆုံးပုံစံတင်ပြတာပါ။ဒီနေရာမှာကျွန်တော်ရဲ့ဆောင်းမတွေပေါ်တုံ့ပြန်ချက်မျိုးစုံတွေ့ရပါတယ်။ကျွန်တော်ရဲ့ပြည်သက်တူကအခုလိုဆိုပါတယ်။ကမ္ဘာမကြီးမြန်မာပြည်ဆောင်းမတွေကြောင့်တစ်ခါတည်းမှာတာဝန်ရှိသူတွေဘက်ကညံ့ညံ့ဆန်းဆန်းပြုပြင်ပြောင်းလဲသွားတာတွေရှိသလိုခါတလီမှာအဲ့ဒီဆောင်းမလာပြီးမှအလားတူပြဿနာတွေထပ်ဖြစ်တာကိုလည်းတွေ့ရတယ်လို့ပြောပါတယ်။ဥမာပြီးခဲ့တဲ့နှစ်ကကျွန်တော်ဆောင်းမတဲ့ပုဒ်ကိုထောက်ပြပါတယ်။အဲ့ဒါကတော့ရင်းနှီးရည်ကိုယ်တိုင်ရင်စည်းကမ်းမလိုက်နိုင်တဲ့အကြောင်းပါပဲ။ရန်ကုန်ရင်ကျောပိတ်ဆို့မှုရဲ့အဓိကအကြောင်းအရာတွေမှာရင်တွေဟာအဖြူနီကြားမှာမရရတဲ့ဧရိယာတွေမှာရင်တွေရနှားထားလို့ဖြစ်တယ်လို့ရင်နှင်းရဲရရှိရှိတူကပြောတဲ့အကြောင်းဒါပေမဲ့ကုတ်ကိုင်းမိပွိုင်အနားမှာရှိတဲ့အမှတ်နဲ့ရင်နှင်းယုံကတော့ရင်နှင်းရဲတွေကိုယ်တိုင်ဖန်ဆီးထားတဲ့ရင်တွေကိုအဖြူနီကြားမိပွိုင်တွေမှာရက်ထားတာကြောင့်ရင်တွေပိတ်ဆို့မှုဖြစ်တဲ့အကြောင်းပဲဖြစ်ပါတယ်ကျွန်တော်ဆောင်းမထုတ်လို့ပြီးမကြခင်မှာအဲ့ဒီနေရာမှာဖန်ဆီးရင်တွေကိုမထားတော့ဘူးလို့ဆိုပါတယ်ဒါကြောင့်ဒီလိုဆောင်းမမျိုးတွေကအတော်ထိရောက်တယ်လို့သူကပြောပါတယ်။ဒါပေမဲ့အမကံမရှိအမင်းများမရှိဖန်းစီနိုင်တဲ့ electronic ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်တဲ့အကြောင်းထုတ်လွှင့်ခဲ့ပြီးရက်ပိုင်းမှာပဲနောက်ထပ်ဖန်းစီမှုတွေထပ်ရှိလာတဲ့အကြောင်းကိုလည်းစိတ်မကောင်းစွာနဲ့သူကပြောပါတယ်။နောက်ဆုံးဖြစ်စဉ်ကတော့အမျိုးသမီးနှစ်ယောက်ကြား66ဂါကြီးနဲ့အပြန်လန်ဆွဲဆိုရင်နှစ်ယောက်လုံးအဖမ်းမခံပဲထွက်ပြေးသွားကြတဲ့အကြောင်းဖြစ်ပါတယ်။အကြောင်းကတော့ဒီလိုပါ။အမျိုးသားတစ်ယောက်ဟာဇနီးရှိရနဲ့အခြားအမျိုးသမီးကတယောက်နဲ့ပေါင်းတင်နေတယ်လို့ဆိုပါတယ်။အဲ့ဒီအမျိုးသမီးငယ်ကဇနီးဖြစ်သူစီကိုတယ်လီဖုန်းကနေတဆင့် message ဓာတ်ပုံတွေပို့ပြီးစိတ်ပိုင်းဆိုင်ရာထိုးနှက်မှုတွေလုပ်ပါတယ်။ဇနီးဖြစ်သူကမခံနိုင်တော့အမျိုးသမီးငယ်ပို့တဲ့ဓာတ်ပုံတွေစာတွေကို Facebook လူမှုကွန်ရက်ပေါ်တင်လိုက်ပါတယ်။အမျိုးသမီးငယ်ကသူ့ကိုတစ်ခါချတယ်ဆိုပြီးရဲကိုပို့မှ66ဂါကြီးနဲ့တိုင်တန်းတဲ့အတွက်ရဲကသွားဖမ်းပါတယ်။တပြိုင်နက်တည်းမှာပဲဇနီးဖြစ်သူကလည်းအဲ့ဒီအမျိုးသမီးငယ်ကိုဆက်သွယ်ရေးပစ္စည်းဖြစ်တဲ့တယ်လီဖုန်းကိုအသုံးပြုပြီးသူစီကို message ကြီးဓာတ်ပုံတွေပြပို့တဲ့အတွက်ပုံမှန်66ဂါကြီးနဲ့ပဲတိုင်တန်းတာကြောင့်အဲ့ဒီအမျိုးသမီးငယ်ကိုလည်းရဲကသွားဖမ်းပြန်ပါတယ်။နောက်ဆုံးတော့အမျိုးသမီးနောက်ဆုံးဟာအဖမ်းမခံပဲထွက်ပြေးတင်းရှောင်နေတဲ့အကြောင်းကိုကျွန်တော်ပြည်သက်ကပြောပြတာဖြစ်ပါတယ်။သူ့ရဲ့အပြူသောဆောင်တဲ့မှတ်ချက်ကိုကျွန်တော်အတော်သဘောကျပါတယ်။အပြောင်းလဲကာလတွေကိုဖြတ်တန်းနေရတဲ့ကျွန်တော်တို့နိုင်ငံမှာလူတိုင်းဟာအပြူသောဆောင်တဲ့အမြင်သဘောထားတွေမှတ်ချက်တွေပေးနိုင်တဲ့အခြေအနေတစ်ခုရောက်မှသာလျှင်ကမ္ဘာမကြီးမြန်မာပြည်ကြီးကိုတိဆောက်နိုင်မှာဖြစ်တဲ့အကြောင်းကျွန်တော်တင်ပြလိုက်ရပါတယ်။ယေရှုတင်ပါတယ်ကျွန်တော်ချင်းမိပါ။